မြန်မာနိုင်ငံကကျန်းမာရေးစောင့်ရှောက်မှုအခြေအနေဟာတနိုင်ငံလုံးအနှံ့လက်လန်းမီတဲ့အခြေအနေမှာမရှိဘဲလိုအပ်ချက်တွေအများပြားရှိနေတယ်လို့ထိုင်းမြန်မာနယ်စပ်မှာမယ်ရော်ဆေးကန်ဖွင့်လှစ်ပြီးတော့အခမဲ့ကျန်းမာရေးစောင့်ရှောက်ကုသမှုပေးနေတဲ့ဒေါက်တာစင်တီယာမောင်ကဝေဖန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုဟာပြဿနာကြုံနေရတယ်ဆိုတာထင်ရှားတယ်လို့မြန်မာကျန်းမာရေးအခြေအနေလေ့လာသူတဦးကလည်းပြောဆိုပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေကိုကျော်ကျော်သိန်းကဆက်ပြီးပြပြပေးပါအောင်ရှင်။
မြန်မာလူထုအတွက်ကျန်းမာရေးစောင့်ရှောက်မှုအခြေအနေဟာလွန်အမင်းညံ့ဖျင်းဆိုးရွားနေတယ်ဆိုတဲ့အချက်ကိုပြည်တွင်းပြည်ပကထောက်ပြဝေဖန်လာတာကြားပါပြီးစေကူတာရဲ့စရိတ်ကြီးမြင့်တာစရိတ်မြပြီးကျန်းမာရေးစနစ်နဲ့လုပ်နေတယ်ဆိုပေမဲ့လူနာရှင်ကငွေကြေးတတ်နိုင်မှသာအဆင်ပြေတာစေဝါမလုံလောက်တာစတဲ့အားနည်းချက်အများပြားရှိနေတဲ့မြန်မာကျန်းမာရေးစနစ်ကိုပိုပြီးကောင်းလာအောင်လုပ်ဖို့အရေးကြီးလိုအပ်နေတယ်ဆိုတာအများစုကလက်ခံထားကြပါတယ်နေဆက်ဒေသတွေကိုမဆိုထားနဲ့ပြည်တွင်းပိုင်းထဲမှာတော့မှစရိတ်ကြီးကြီးပေးရတဲ့ပုဂ္ဂလိကဆေးရုံဆေးခန်းတွေမှာလောက်ပဲစောင့်ရှောက်မှုကောင်းကောင်းရနိုင်တယ်လို့ဧပြီလ9ရက်နေ့မှာကြားရောက်တဲ့ကမ္ဘာ့ကျန်းမာရေးနေ့မှာဒေါက်တာစင်တီယာမောင်ကပြောခဲ့တာဖြစ်ပါတယ
်ကျန်းမာရေးနဲ့ပတ်သက်တဲ့ယဉ်ညွန်းတဲ့မှုတွေမှာပေါ့နော်ဒီကျွန်တော်တို့ဒီနေကြတဲ့ဒေတာတွေမှာရှိတဲ့ဒီတိုင်းရင်းသားဒေတာတွေမှာဒီပြည်နယ်တော့ဒါလုံးဝလက်ဆံမရှိတဲ့အခြေအနေတွေရှိတယ်ပေါ့နောက်တော့ဒီပြည်နယ်ရအခြေအနေအရဆိုလို့ရှိရင်လည်းစာကြေးစီရင်စီကံဒီမှာပဲဟောဒီကျမရေးဆောက်ရှောက်မှုတွေကအများကြီးရှိနေပြီးတော့ဒီအစိုးရစီရင်စီကံတွေမှာတော့ဒီဆောက်ရှောက်မှုတွေကမလုံလောက်ဘူးတွေ့ရတယ်အထူးသဖြင့်တော့ကျမတို့ဒီနယ်သက်တေတာဟိုဖြတ်ကျော်ပြီးတော့နော်ရှိခုတဲ့စီကံရဲ့အခြေအနေရပေါ့နော်ဒီကျမရေးဆောက်ရှောက်မှုလက်လာမှုတွေအခြေအနေတွေဟိုတွေ့ရချင်ပေါ့
ရနိုင်တဲ့လောက်အချက်လက်တွေနဲ့တိုင်းတာကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုဟာပြဿနာကြုံနေရတယ်ဆိုတာအင်မတန်ရှင်းပါတယ်လို့ပြောသူကအမေရိကန်နိုင်ငံဂျွန်ဆော့ပကင်းစ်တက်ကတူအများပြည်သူကျန်းမာရေးနဲ့လူ့အခွင့်ရေးဌာနကမြန်မာကျန်းမာရေးစောင့်ရှောက်မှုအခြေအနေကိုလေ့လာသူဒေါက်တာဗစ်ဖြစ်ပါတယ
် Especially if you look at the country's basic indicators for the health of women and children which are some of the most sensitive
မြန်မာပြည်သူကျန်းမာရေးစောင့်ရှောက်မှုအခြေအနေဘယ်လိုရှိနေတယ်ဆိုတာကိုပြတဲ့အဓိကအကြဆုံးညွှန်းချက်တွေကတစ်ခုဖြစ်တယ်အမျိုးသမီးနဲ့ကလေးငယ်တွေရဲ့ကျန်းမာရေးအခြေအနေဆိုင်ရာညွှန်းကိန်းတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာအာရှတိုင်းမှာအဆိုးရွားဆုံးနိုင်ငံတွေထဲပါဝင်ပါတယ်အဲ့ဒီအချက်ထဲမှာကျန်းမာရေးအသုံးစရိတ်နည်းလွန်းတဲ့ကိစ္စအာဟာရမပြည့်ဝတဲ့ကိစ္စငှက်ဖျားယောဂါဖြစ်ပွားမှုတီဘီယောဂါဖြစ်ပွားမှုစတာတွေကိုထည့်ပေါင်းလိုက်ရင်အခြေအနေတရားလုံးပေါ်လာတာကမြန်မာကျန်းမာရေးစနစ်ဟာပြိုလဲကျနေတယ်ဆိုတာတွေ့ရပါလိမ့်မယ်လို့ဒေါက်တာဗစ်ကပြောပါတယ်2017-2022ခုနှစ်ဗန္ဒာရီနှစ်အတွက်ကျန်းမာရေးကဏ္ဍအသုံးစရိတ်မှာလူတစ်ယောက်အတွက်အမေရိကန်ဒေါ်လာ2ဒေါ်လာအောက်ပဲရထားတာတွေ့ရတာကြောင့်အင်မတန်နည်းလွန်းတယ်ဆိုပြီးပြောကြတယ်လို့တစ်ဖက်မှာကျတော့စစ်အသုံးစရိတ်အတွက်ဗန္ဒာငွေရဲ့၄ဘုံ၃ဘုံနီးပါးသုံးစွဲဖို့ရထားတဲ့အတွက်အစမတန်ကွာခြားလွန်းတယ်ဆိုပြီးဝေဖန်တာတွေနဲ့မြန်မာအစိုးရရင်ဆိုင်နေရပါတယ်ကျန်းမာရေးအသုံးစရိတ်ဟာအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်မှအရန်နည်းလွန်းတယ်လို့နိုင်ငံတကာကူညီထောက်ပံ့မှုကလည်းနည်းနေတယ်လို့ဒေါက်တာစင်တီယာမောင်ကပြောပါတယ်ကျမရေးဆောင်ရှောက်မှုတိုးတက်လာဖို့ဆိုရင်မြန်မာအစိုးရဟာကျမရေးကဏ္ဍမှာပူပီးရင်းနှီးမြှုပ်နှံဖို့လူမျိုးစုတိုင်းရင်းသားဒေသတွေမှာဖိနှိပ်ညှဉ်းပန်းတာတွေရပ်ပစ်ပြီးပြည်တွင်းပြည်ပခန့်ကိုအဆုံးသတ်ပစ်ဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပိုလက်ခံပြီးလူတိုင်းကျမရေးဆောင်ရှောက်မှုရအောင်လုပ်ပေးဖို့လိုပါတယ်လို့ဒေါက်တာဗစ်ကအကြံပေးပါတယ်။ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေအတွင်းကျမရေးဆောင်ရှောက်မှုကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကမေးခွန်းပေးတာတွေအဆိုတင်သွင်းတာတွေအများပြားလုပ်ခဲ့ကြပါတယ်။အဲ့ဒါတွေပေါ်မြန်မာအစိုးရကျန်းမာရေးဝန်ကြီးကပြန်လည်ဆွေးနွေးဖြေကြားတာတွေမှာတော့အားနည်းချွေရင်းချက်မရှိဘဲအလုံးကောင်းနေတဲ့ပုံစံပြောခဲ့ပါတယ်ခင်ဗျာ။